ပြည်သူလူထုနဲ့အနီးစပ်ဆုံးအစိုးရအဖွဲ့အစည်းဟာမြို့နယ်စီပင်တရားရေးအဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့အစည်းတွေကြောင့်အာဏာရအစိုးရနာမည်ပြည့်နိုင်တယ်လို့နာမည်ကောင်းလင်းရနိုင်ပါတယ်ပြည်နယ်နဲ့တိုင်းဒေသကြီး14ခုမှာဝင်းရီယု14ဦးနဲ့ဝင်းကြီးဌာန140လောက်ရှိပါတယ်သူတို့အောက်မှာပြည်နယ်နဲ့တိုင်းစီပင်တရားရေးယုံ14ခုရှိပါတယ်ဒီယုံတွေဟာလက်အောက်ခံမြို့နယ်စီပင်တရားယုံတွေကိုကြီးကြပ်ညှိနှိုင်းပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာမြို့နယ်စီပင်ရုံး400လောက်ရှိမယ်လို့ကန့်မှန်းပါတယ်။ခရိုင်အစ်စ်မှာစီပင်ရုံးမရှိပါဘူး။ပြည်သူလူထုနဲ့အများဆုံးထိတွေ့သူဟာမြို့နယ်စီပင်တွေဖြစ်လို့သူတို့ရဲ့အခန်းကဏ္ဍဟာအရေးကြီးပြီမဲ့လူသိနေနေပါတယ်။ဒါကြောင့်မြို့နယ်စီပင်တရားရေးအဖွဲ့တွေအကြောင်းကိုသူတည်တည်တွေဖြစ်ကြတဲ့မက်သျူအာနော၊ရဲသူအောင်ဆူဇန်ကမ်ပယ်နဲ့ဂျီဗျာချစ်စောတို့က municipal governance in Myanmar ဆိုတဲ့83ညနာစာရန်ကိုမနစ်ကထုတ်ဝေထားပါတယ်အမိုက်သိန်းလမ်းပြင်အလို့ကြောင့်လူပြည်များခဲ့တဲ့ municipal ရုံးဟာစစ်အစိုးရလက်ထက်မှာစီပင်တရားရေးအဖွဲ့အမည်နဲ့ဆက်လက်ရှင်းတန်းနေပုံကိုကွင်းစင်းလေးလာသုတေသနလှုပ်ထားတာဖြစ်ပါတယ
်ပြည်နယ်နဲ့တိုင်းပြည်သားကြီးလက်အောက်ခံဖြစ်ပေမဲ့မြို့နယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်ရံပုံငွေကိုရှာပြီးသုံးစွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်မြို့နယ်တွေမှာဝန်ဆောင်လုပ်ငန်းလုပ်ဖို့အတွက်19ရာစုမှာအင်္ဂလိပ်ကိုလိုနီအစိုးရပြဋ္ဌာန်းတဲ့ municipal ဥပဒေကို95နှစ်ကြာတော့မှ1993မှာစစ်အစိုးရကဖျက်သိမ်းပါတယ်။နောက်တော့နေဆက်ရေးရဝန်ကြီးဌာနလက်အောက်ကို municipal ရုံးတွေရောက်သွားပါတယ်။မြို့နယ်တွင်းသွားရေးလာရေး၊တန့်ရှင်းရေး၊မီလင်းရေး၊စီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်။မြို့နယ်တွင်းကဈေးဆိုင်၊စားတောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီပင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်။ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွင့်အကောက်ဟာမျိုးနယ်စီပင်ရုံးရဲ့အတုံးစရိတ်ဖြစ်လာပါတယ
်အစိုးရကထောက်ပံ့ကြီးမပေးတဲ့အတွက်မျိုးနယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်စရိတ်ကိုရှာကြရပါတယ်ဈေးကွန်၊မြေကွန်၊ရေကွန်၊မီးကွန်၊လမ်းကွန်အဆောက်အဦကွန်၊လိုင်စင်ကွန်စတာတွေဟာငွေရပေါက်ရလန်းတွေဖြစ်ပါတယ်မျိုးနယ်စီပင်ရဲ့ခွင့်ပြုချက်ရမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နိုင်တဲ့အတွက်လုပ်ငန်းလိုင်စင်ကြီးဟာအဓိကငွေဝင်ပေါက်တစ်ခုဖြစ်ပါတယ်တချို့မြို့နယ်ဆိုရင်မော်တော်ကားကိုဘေးကွန်ခောက်ပြီးတော့လည်းငွေရပါတယ်မြို့နယ်စီပင်ကရတဲ့ငွေကိုသူတို့မြို့နယ်မှာပဲသုံးရပါတယ်ဝင်ငွေရဲ့30ရာခိုင်နှုန်းကိုဝန်တန်းစီအဖြစ်သတ်မှတ်ပြီး5ရာခိုင်နှုန်းက10ရာခိုင်နှုန်းအထိပြည်နယ်နဲ့တိုင်းစီပင်ရုံးကိုတွဲပေးရပါတယ်ဒါကြောင့်ကောက်ခံရရှိတဲ့ငွေတွေတဲကမြို့နယ်အတွက်သုံးဖို့60ရာခိုင်နှုန်းလောက်သာကျန်ရှိတာကိုတွေ့ရပါတယ်
မျိုးနယ်စီပင်တရားရေးကော်မတီမှာအဖွဲ့ဝင်9ဦးရှိတဲ့အနေနဲ့4ဦးကရွေးကောက်ခံအရပ်သားဖြစ်ပြီး3ဦးကအစိုးရဝန်ထမ်းဖြစ်ပါတယ်။ဒိုင်းနယ်ပြည်နယ်14ခုစလုံးမှာဒီပုံစံအတိုင်းလုပ်ကြပါတယ်။ရွေးကောက်ခံအရပ်သားကဥက္ကဋ္ဌနေရာယူပြီးအစိုးရဝန်ထမ်းစီပင်အရာရှိကအတွင်းရေးမှုလုပ်ပါတယ်။ကော်မတီဝင်9ဦးမှာရွေးကောက်ခံ3ဦးနဲ့ဝန်ထမ်း2ဦးပါဝင်ပါတယ်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်အခွန်ကောက်ယူရတာမို့မျိုးနယ်စီပင်ရုံးတွေဟာတနစ်စီမံကိန်းထက်ပိုပြီးမလုံနိုင်ကြပါဘူး။မျိုးနယ်စီပွားရေးဖွံ့ဖြိုးမှုဟာမျိုးနယ်စီပင်ရုံးပေါ်မှာအများကြီးမူတည်ပါတယ်။စီပွားရေးလုပ်ငန်းတွေကိုဘယ်မူနဲ့အခွန်ကောက်ယူလဲ၊ရတဲ့ငွေကိုဘယ်လိုသုံးလဲဆိုတဲ့ကိစ္စမှာစီပင်တရားရုံးတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့လုပ်ငန်းရှင်တွေကဆိုပါတယ်
။မျိုးနယ်အရွယ်အစားကိုလိုက်ပြီးစီပင်တရားရုံးအရွယ်အစားကွဲပြားသွားပါတယ်။စီပင်ဝန်ထမ်းဦးရေဟာ10ယောက်ကနေ100ကျော်အထိရှိနိုင်ပါတယ်။လွတ်လပ်စွာခတ်နိုင်ဖြုတ်နိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။အမိုက်ကျုံးတဲ့အလုပ်ကတော့နေစားအလုပ်သမားတွေကိုလုပ်ခိုင်းပါတယ်။လျှက်စစ်တာအားကားလန်ကျမ်းမာရေးနဲ့ဆောက်လုပ်ရေးကိစ္စတွေမှာမြို့နယ်စီပင်ရုံးဟာသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်သွယ်လုပ်ခိုင်းရပါတယ်။အရင်ကနေစားရေးရာဝန်ကြီးဌာနအောက်မှာရှိခဲ့တဲ့စီပင်ရုံးဟာဦးသိန်းစိန်လက်ထက်မှာပြည်နယ်နဲ့တိုင်းလက်အောက်ကိုရောက်သွားပါတယ်။ဒါကြောင့်စီပင်တရားရေးအတွက်လုပ်ပုံကင်ပုံအမျိုးမျိုးကွဲပြားသွားပါတယ်။ရတားကိုယ်စားလှယ်နဲ့လက်တွဲပြီးရရွာအကျိုးဆောင်ရွက်တဲ့မြို့နယ်စီပင်တရားရေးအဖွဲ့ဟာနိုင်ငံသူနိုင်ငံသားနဲ့အနီးကပ်ဆုံးသောအစိုးရအဖွဲ့အစည်းဖြစ်ပါတယ်။ဝန်ကြီးဌာနတွေဟာဒီလိုနှိစပ်ဖို့အခွင့်အလမ်းမရှိပါဘူး။မြန်မာအစိုးရစနစ်မှာပြည်ထောင်စုအဆင့်နဲ့ပြည်နယ်တိုင်းဒေသကြီးအဆင့်သာရှိပါတယ်။ဒေသန္တရအုပ်ချုပ်ရေးမရှိသေးပါဘူး။မြို့နယ်စီပင်တရားရေးအဖွဲ့တွေဟာပြည်သူပြည်သားကိုအလုပ်ကျွေးပြုရမှာအဆင့်တော်ဆုံးအနေအထားမှာရှိနေတာမို့ပွင့်လင်းမြင်သာစွာပြည်သူအကျိုးပေးဖို့အကောင်းဆုံးဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ။